အမေရိကန်အနေနဲ့မြန်မာနိုင်ငံမှာပုံမူရင်းနှီးမြှုပ်နှံမှုနဲ့နှစ်နိုင်ငံဆက်ဆံရေးပူအားကောင်းလာဖို့လုံခြုံရေးဆိုင်ရာဆွေးနွေးကမ်းမှာမြန်မာနိုင်ငံကဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချက်ပါ။အမေရိကန်ဟိုနိုလူးလူးအခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာမှုစင်တာ ABCSS ရဲ့အွန်လိုင်းအလုပ်ရုံဆွေးနွေးပွဲမှာမြန်မာနိုင်ငံကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဦးတောင်ထွန်းတက်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးအပါအဝင်ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုအလေးထားဆွေးနွေးခဲ့ရပါမြန်မာအစိုးရစာရင်းတွေမှာအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုနည်းနေပေမဲ့ကိုကာကိုလာအချိုးရေးကုမ္ပဏီလိုအမေရိကန်နိုင်ငံကတိုက်ရိုက်ရင်းနှီးမြှုပ်နှံတာမျိုးမဟုတ်ဘဲစင်ကာပူကနေလှည့်ပြီးတွယ်ဝိုက်ရင်းနှီးမြှုပ်နှံတာကိုပါထည့်ထွက်မှဆိုရင်အမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိကြောင်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
ဒီလိုနဲ့ငါလာတဲ့ရင်းနှီးမြှုပ်နှံမှုအများစုကဒီကတော့ကတော့ဒီ technology နဲ့ဆက်ဆက်တဲ့ဟာတွေပေါ့နော်ဒီနောက်ဘုံအောင်ဆောင်မှုကဏ္ဍလေးမှာသူတို့ကိုဖိဝင်ဆောင်မှုလေးကိုများတယ်သူများနိုင်ငံလေးစီးပွားရေးနဲ့ဒီကဏ္ဍပေါ့နော်ဒီငွေကြေးကဒီပဏာဏီကဏ္ဍလေး financial services ကိုတာဒီနဲ့တို့ရောတော့ banking ကိုနောက်ခုပါတဲ့ technology နဲ့ပတ်သက်တာတွေမှာများတယ်ကျွန်တော်ကန့်ကြည့်ပါလေဒီကဏ္ဍလာတော့ဒီဒီလိုရင်းနှီးမြှုပ်နှံမှုတွေတို့တာပေါ့တော့ကျွန်တော်တို့တိုင်းဆိုတော့ကျွန်တော်တို့အနေနဲ့သူတို့ရှိရာရင်းနှီးမြှုပ်နှံမှုတွေဝင်လာလို့ရှိရင်တော့ကျွန်တော်ဒီမှာပြောလာခင်ဗျာဒီဖြစ်ပါတိုင်းတာလို့ပြောရတယ
်။အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုမှာနည်းပညာနဲ့ဆက်စပ်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကိုမြန်မာနိုင်ငံအနေနဲ့ပိုပြီးဆန္ဒရှိကြောင်းလည်းသူကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာကအလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်ပြင်ဆင်ထားကြောင်းလည်းဦးအောင်နိုင်ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက္ကသိုလ်2015ဝန်းကျင်လောက်မှာအမေရိကန်အပါအဝင်အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးချောချောမွေ့မွေ့ရှိခဲ့ပေမဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေကြောင့်စိန်ခေါ်မှုတွေလည်းရှိပါတယ်။အမေရိကန်ပြည်အောင်စုမှာအစိုးရအပြောင်းအလဲတွေဖြစ်လာတာနဲ့အမျှဆက်ဆံရေးမှာအပြောင်းအလဲတွေတွေ့ကောင်းတွေ့ရနိုင်တယ်လို့လည်းနိုင်ငံရေးဘောကဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာမိုးရီကသုံးသပ်ပါတယ
်။ဟုတ်ပါတယ်ဒီမိုကရေစီကဒီမိုကရေစီကအောက်ဆန်တဲ့ကောင်ဆက်ဆက်ရှိတဲ့ဒီစားများတော့အဖြစ်ရှိတဲ့တဲ့ကောင်မျိုးနိုင်ငံကရေးရစိတ်ဆက်ပြီးပါဒီလိုဆိုတော့တက်ပတ်ပြီးတော့ကျောင်းတခါရှိတာပဲဒီစားလို့ရတာအကျဉ်းပြလို့တော့နိုင်ငံရေးပါတီရှိတော့ကရှိရတဲ့နိုင်ငံဆိုင်မူဝါဒတွေကခက်ပြတဲ့အမှုစားလို့မစားဟောပါတီအနေနဲ့ဒီမိုကရက်တစ်တွေကတော့နိုင်ငံကရေးအောင်စိတ်ဝင်စားပေမဲ့တက်လာတဲ့ကပိတအဖွဲ့အစည်းအားကစဉ်းစားနေနိုင်ငံဆိုင်မူဝါဒပါတီရဲ့ဒီဝါဒနဲ့ဖက်တူချနေကြပါမယ်ဒီချက်တစ်ခုကပြောမယ်အမေရိကန်နဲ့ဆက်ဆံရေးကသူ့ကိုဆက်ပြီးဆင်းမအနေနဲ့ဆိုရင်ဒီ politics အရာအမေရိကန်နိုင်ငံကိုခိုင်းတဲ့ပြည်စိတ်ဝင်စားလာတယ်လို့ဒီစားတယ်ပေါ့
ABC SSA ကြာတာပတိနေဆွေးနွေးပွဲမှာတဘာဝပတ်ဝန်းကျင်ကိစ္စ၊ကာဝယ်ဆေးကိစ္စ၊ကမ္ဘာစီးပွားရေးနဲ့ဒေသတွင်းပထဝီနိုင်ငံရေးအခြေအနေတွေအဓိကဆွေးနွေးခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အမေရိကန်မြန်မာဆက်ဆံရေးပူခိုင်မာဖို့နဲ့ပြည်ဖြူမြဲစွန့်ရင်အများဆုံးပြောင်းလဲအသုံးချရေးကိုဆွေးနွေးခဲ့ကြပါတယ်။ ABC SSA ကြာတာပတိနေအစည်းအဝေးကိုကမ္ဘာပံအကြီးအကဲရရှိတွေ၊စီးပွားရေးပညာရှင်တွေအာဆီယံနိုင်ငံတွေနဲ့အမေရိကန်ရေတပ်ပစိဖိတ်ရေအားကုတ်ကရေးအကြီးအကဲလူအီထရပလီတို့ပါဝင်ဆွေးနွေးကြရဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ